တစ္ဆာမရှိတဲ့မိမ့်မတစ်ချိန်ကဘယင်ကြီးတစ်ပါးဟာသူ့ရဲ့သား6ယောက်ကိုကိုချရာပေါ်ကိုရက်နိုင်အောင်နန်းတော်ကနေထွက်သွားခိုင်းပြီးအပြင်မှာသွားနေခိုင်းခဲ့တယ်။မင်းသား6ယောက်လုံးကအိမ်အောင်ရှိပြီးဖြစ်တယ်။ဒါကြောင့်သူတို့ဟာသူတို့ရဲ့အမျိုးသမီးတွေကိုခေါ်ပြီးအဖေဖြစ်သူဘယင်ကြီးပြောတဲ့အတိုင်းနန်းတော်ကနေထွက်သွားကြတယ်။တသက်လုံးနန်းတော်ထဲမှာပဲနေလာခဲ့ကြတဲ့မင်းသားတွေဟာဘယ်ကိုသွားရမလဲ၊ဘာအလုပ်လုပ်ရမလဲဆိုတာစဉ်းစားလို့မရခဲ့ဘူး။ဒါကြောင့်နိုင်ငံအနှံ့လျှောက်သွားရင်းနဲ့ကန္တရာတစ်ခုအလယ်ကိုရောက်လာကြတယ်။သူတို့ဟာရှေ့ကိုဆက်သွားရင်းနဲ့တဖြည်းဖြည်းကန္တရာထဲမှာလမ်းပြောက်သွားတယ်။လမ်းမေးဖို့အနည်းအနားမှလည်းဘယ်သူမှမရှိခဲ့ဘူး။ဒီလိုနဲ့ခဏရတယ်မှာတပတ်လောက်ကြာသွားပြီးယူလာတဲ့အစားအစာတွေရေတွေကုန်သွားတယ်။ခဏရတယ်မှာလည်းဘာမှစားစရာတောက်စရာမရှိ။ဒီတိုင်းဆက်နေရင်တည်တော့မယ်ဆိုတာကိုသိလိုက်တဲ့မင်းသား6ယောက်ဟာအသက်ရှင်ဖို့အတွက်သူတို့ရဲ့အမျိုးသမီးတွေကိုတရက်တယောက်စီတက်ပြီးညဝေစားကြဖို့တိတ်တဆိတ်တိုင်ပင်ဆုံးဖြတ်လိုက်ကြတယ်။ပထမဆုံးရက်မှာညီအငယ်ဆုံးရဲ့အမျိုးသမီးကိုတတ်လိုက်ကြပြီးရလာတဲ့အသားတွေကို12ပုံပုံပြီးစားလိုက်ကြတယ်။အကိုအကြီးဆုံးဘရုမမင်းသားနဲ့သူ့အမျိုးသမီးကတော့သူတို့ရတဲ့ဝေစုတွေကတပုံကိုပဲအတူတူစားလိုက်ကြပြီးကြံတဲ့တပုံကိုအချောက်လန်းပြီးတင်ထားလိုက်တယ်။နောက်နေ့တွေမှာလည်းသူတို့ရတဲ့ဝေစုကိုတပုံပဲစားပြီးကျန်တဲ့တပုံကိုတိမ်ထားတယ်။6ရက်မြောက်နေ့မှာတော့ဘဒုမမင်းသားရဲ့အမျိုးသမီးကိုတတ်စားရမယ့်အလှရောက်လာပြီ။အဲ့ဒီအချိန်မှာဘဒုမမင်းသားကသူတို့စုထားတဲ့အသား9ပုံကိုသူ့ညီလေးတွေကိုပေးလိုက်ပြီးနတ်ဖြန်မှသူ့အမျိုးသမီးကိုတတ်ဖို့တောင်းဆိုလိုက်တယ်။အဲ့ဒီညမှာပဲကျန်တဲ့မင်းသား9ယောက်အိတ်နေတဲ့အချိန်မှာဘဒုမမင်းသားနဲ့သူ့အမျိုးသမီးဟာတိတ်တဆိတ်ထွက်ပြေးသွားကြတယ်။ညစာမစားခဲ့ရတဲ့အတွက်ဘဒုမမင်းသားရဲ့အမျိုးသမီးဟာခဏလေးနဲ့အားနည်းလာပြီးသိပ်မပြေးနိုင်တော့လို့မင်းသားကပခုံးပေါ်ထမ်းပြီးပြေးခဲ့ရတယ်။နောက်ဆုံးတော့သူတို့နှစ်ယောက်ဟာကန္နာယကထွက်လာနိုင်ပြီးမြေကမ်းတနေရာကိုရောက်လာကြတယ်။မြစ်ထဲမှာရေချိုးပြီးအစားအစာရှာစားကြတယ်။အဲ့ဒီနေရာမှာအစားအစာရှာဖွေရတာလွယ်လို့သူတို့နှစ်ယောက်ဟာတဲဆောက်ပြီးအဲ့ဒီမှာပဲနေဖို့ဆုံးဖြတ်လိုက်တယ်။မင်းသားကသူ့အမျိုးသမီးရဲ့ကျန်းမာရေးအတွက်စိတ်ပူလို့တဲထဲမှာပဲနေခိုင်းပြီးသူတယောက်တည်းနေတိုင်းအစားအစာနဲ့ရေထွက်ရှာခဲ့တယ်။ဒီနေ့မှာမြစ်တစ်ဖက်ကမ်းမြို့ကသကိုးတယောက်ကိုစိတ်ဆိုးဒေါသထွက်နေတဲ့မြို့သူမြို့သားတွေကခြေောက်တစ်ဖက်ဖြတ်ပြီးလေလေးတစည်းနဲ့မြစ်ထဲကိုမျောလိုက်တယ်။တခိုးဟာလေပေါ်မှာအောင်ငိုပြီးအကူအညီတောင်းနေခဲ့တယ်။သူ့ရဲ့လေကဘဒုမမင်းသားတို့နေတဲ့တင်းသားကိုရောက်တော့မင်းသားကတခိုးငိုတန်ကြားလို့တခိုးကိုတဲတဲခေါ်လာခဲ့တယ်။မင်းသားကတခိုးရဲ့ဒဏ်ရာတွေကိုရေနဲ့ဆေးပေးတယ်။တခိုးရဲ့နာမည်ကအောင်ကြီးလို့ခေါ်တယ်။ဘရုမမင်းသားကဒံယာတွေကိုနေ့တိုင်းဖျူးတဆိုင်ဆေးကြောပေးလို့အောင်ကြီးဟာတဖြည်းဖြည်းသက်သာလာတယ်။တစ်ချိန်ထဲမှာပဲမင်းသားရဲ့အမျိုးသမီးနဲ့တခိုးနဲ့ချားမှာတန်ရောစင်ဖြစ်လာခဲ့တယ်။မင်းသားအစာရှာထွက်တိုင်းသူတို့နှစ်ယောက်ဟာအခွင့်အရေးယူပြီးဖောက်ပြန်နေခဲ့တယ်။တဖြည်းဖြည်းနဲ့သူဟာအောင်ကြီးကိုဆွဲမှတ်လာပြီးမင်းသားကိုတတ်ဖို့ကြံစည်ခဲ့တယ်။ဒီနေ့မှာသူကဘဒုမမင်းသားကိုတံပေါ်ခေါ်သွားပြီးကြောက်ကမ်းမအစွန်းမှာပေါက်နေတဲ့အပင်ကပန်းသီးကိုစားချင်ပါတယ်လို့ပြောတယ်။မင်းသားကသူ့အတွက်ပန်းသီးတက်ခူပေးဖို့အပင်ပေါ်ကိုတက်နေတော့တကိုင်းပေါ်ကနေတွန်းချလိုက်တယ်။သူကတော့အောင်ကြီးစီကိုပြန်သွားပြီးလင်မယားအဖြစ်အတူတူနေကြတယ်။နေ့တိုင်းသူကိုယ်တိုင်အောင်ကြီးအတွက်အစားအစာရှာကျွေးခဲ့တယ်။ကံကောင်းတဲ့ဘဒုမမင်းသားဟာကြောက်ကမ်းမပေါ်ကကြာသွားပေမဲ့မတည်ခဲ့ဘူး။သူ့ရဲ့ဒဏ်ရာတွေကိုကုသရင်တောင်သားကရွာလေးတစ်ရွာမှာပဲနေခဲ့တယ်။ တစ်နှစ်လောက်ကြာတော့သူ့ရဲ့အဖေဘယင်ကြီးတည်သွားပြီဆိုတာကြားလိုက်ရတယ်။ဒါကြောင့်သူဟာနန်းတော်ကိုပြန်သွားပြီးဘယင်ဖြစ်လာခဲ့တယ်။ဘယင်ကြီးဖြစ်လာတဲ့ဘဒုမဟာဒီနေ့မှမြို့ကဆင်းရဲသားတွေအတွက်အလှူလုပ်ပေးမယ်လို့ကြေညာလိုက်တယ်။ဒီအကြောင်းကိုဘဒုမရဲ့အရင်အမျိုးသမီးကကြားတဲ့အခါအောင်ကြီးကိုခေါ်သွားပြီးအစာအစာသွားတောင်းတယ်။ဘဒုမမင်းကြီးဟာအလူလုံးနေတဲ့နေရာကိုရောက်လာတဲ့သူ့အရင်အမျိုးသမီးနဲ့အောင်ကြီးတို့ကိုတွေ့တော့သူ့ကိုတစ္ဆာဖောက်ခဲကြတဲ့အဖြစ်ကိုသတိရသွားပြီးနှစ်ယောက်လုံးကိုချက်ချင်းပြည်နှင်တန်းပေးလိုက်တယ်။ဘဒုမဘယင်ကြီးဟာနန်းတော်ကိုပြန်လာပြီးချမ်းသာကြွယ်ဝတဲ့ဘဝကိုနေရပေမယ့်သူ့ရဲ့အရင်အမျိုးသမီးနဲ့အောင်ကြီးကတော့အဲ့ဒီနေ့ကစပြီးအစားအစာရှာဖို့အတွက်နေရာအနှက်လှည့်ပြီးရှောက်သွားနေရတော့တယ်